ရခိုင်မြောက်ပိုင်းကစစ်ပြေးဒုက္ခသည်စခန်းတချို့မှာစားနပ်ရိက္ခာနဲ့တောက်သုံးရည်ပြက်လက်တာတွေရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။စစ်ပြေးဒုက္ခသည်တွေအနေနဲ့နေရပြန်ဖို့လည်းခက်ခဲနေသေးတယ်လို့စစ်ပြေးဒုက္ခသည်စခန်းတွေမှာအလှရှင်တွေလည်းနှဲပါလာတာကြောင့်အခက်ကြုံနေရတာဖြစ်တယ်လို့လည်းစစ်ပြေးဒုက္ခသည်တွေကဆိုပါတယ်။ရခိုင်ကစစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝင်းလိုင်းပြောပြပေးပါဦးခင်ဗျာ။
ရခိုင်မြောက်ပိုင်းကစစ်ပြေးဒုက္ခသည်စခန်းတွေဟာအချိန်ကာလကြာလာတာနဲ့အမျှအကူအညီထောက်ပံ့မှုအားနည်းလာသလိုစခန်းတချို့မှာအခုဆိုရင်စားနပ်ရိက္ခာရောတောက်သုံးရည်ပြက်လက်မှုပါရင်ဆိုင်လာရပါတယ်။ကြောက်တော်မြို့နယ်ကလူဦးရေ3000နီးပါးနေထိုင်တဲ့ညောင်ချောင်းစစ်ပြေးဒုက္ခသည်စခန်းမှာဆိုရင်လေတောက်သုံးရည်မရရှိတာကြောင့်ချောင်းရည်ကိုတုံးနေရပြီးဝမ်းရောဂါဖြစ်ပွားတာတွေလည်းရှိနေတယ်လို့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဒီကံမာကဟာသုံးရည်လေးအဆင်မပြေတော့ဘူး။တောက်ဒီကံမာမရှိတဲ့အတွက်ဒီအခုနကပြောတဲ့ပိုင်လိုင်းကိုပဲမှင်ပြီးတော့တောက်ရည်ရောသုံးရည်ရောဟိုအသုံးပြုနေကြတာကိုဒီမှာရောမှာနောက်ပြီးတော့ဒီချောင်းရည်တင်ပြီးတော့ဒီသုံးနေကြတဲ့အရာတော့ရှိရကိုအဲ့ဒီချောင်းရည်ဆိုတာကလည်းတအားကြီးပက်တယ်ဟိုဘာဖြစ်ဆိုတော့ချောင်းမှာဒီအင်တာရောဘာလို့ခြားရတာရှိတာကိုဆိုတော့ဒီကံမာရင်းနဲ့ဟိုမညီညွတ်မှုဖြစ်နေတယ်ကိုဒါကြောင့်မို့ဒီခလေးတွေကတမ်းချဝမ်းချောဝမ်းကြောဖြစ်တယ်ဝမ်းကြိုက်တာတွေဖြစ်တယ်အဲဒါကြောင့်မို့ဒီကျွန်တော်ကတော့ဒီတက်ဆိုင်သူကူညီပေးနိုင်တဲ့ဒီအဖွဲ့အစည်းတွေပေါ့နော်ဒီသူတို့ဒီ NGO INGO တွေပေါ့ကူညီတောင်းထားတာရှိတယ်သူတို့လည်းဒီကူညီပေးမယ်ကူညီပေးဖို့ကြိုးစားနေတာတွေရှိတယ်လို့ပြောတယ်ကိုနောက်ပြီးတော့ဒီကျွန်တော်ဒီပြီးခဲ့တဲ့ဟိုဒီဇင်ဘာလောက်ကကလေးပေါ့နော်ဟိုဒီစစ်ကောင်စီဟိုအစည်းအဝေးမှာဒီပြန်ကြားထားတာရှိတယ်ကိုကုချင်ကြီးကဟိုတစုံတရာကူညီတုံးပြန်တာတော့မရှိသေးဘူးကိုဟုတ်
ဒါအပြင်ပုံနှကျုံမြို့နယ်အတွင်းကအထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းမှာလဲစားနပ်ရိက္ခာတွေလည်းမရှိတော့သလိုတောက်သုံးရည်တွေလည်းရှားပါးနေပါတယ်။အထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းကကိုအောင်နယ်ဝင်းကတော့ရေမရှိတာကြောင့်မြစ်ကစားငါရည်တွေကိုသုံးနေရတယ်လို့ပြောပါတယ်
။စားနပ်ရိက္ခာရှားပါးနေတာရည်တွေလည်းရှားပါးနေတယ်လို့အလူရှင်လည်းမရှိဘူးလို့ချိုးရတယ်ချင်းငယ်ရည်ပဲချိုးရတယ်။နောက်ပြီးတော့ကြားရည်တောက်ရည်လည်းတပွေးတွေပဲတပွေးတဲ့နဲ့ချင်မဖြစ်ဘူးအလူရှင်တွေလည်းမရောဘူးခြံတွေလည်းကုန်နေတယ
်လက်ရှိရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုအစိုးရကစံရိတ်ခါထောက်ပံ့တာတွေရှိပေမဲ့လည်းလုံလောက်မှုမရှိဘူးလို့လည်းပုံနှကျွန်းမြို့နယ်စစ်မှုဇုံစစ်ဘေးဒုက္ခသည်စခန်းကတာဝန်ရှိသူတူကပြောပါတယ်အဲ့ဒီဒုက္ခသည်စခန်းမှာတောက်သုံးရည်တွေလည်းရှားပါးနေတာမှာလက်ရှိမှာတော့အဖွဲ့တစ်ခုက3လစီမံကိန်းနဲ့ရည်လူပေးနေတာကြောင့်အဆင်ပြေနေပေမဲ့အဲ့ဒီ3လပြီးရင်တောက်သုံးရည်မရရှိတော့မှာကိုဆွေးရနေရတယ်လို့လည်းဒုက္ခသည်တူကပြောပါတယ
်။ရက်ခါတော့လုံလောက်တော့မရှိဘူးမိုးထောက်တပူညောက်တပူဆိုလို့ရှိရင်အဲတပူလည်းစားတဲ့ပုံကလူတွေလည်းရှိတယ်အဲကလေးဆိုလို့ရှိရင်တပူစားတယ်တပူကျော်နှစ်ပူစားတဲ့လူမှကြတော့ရက်ခါလုံလောက်မရှိတော့ဘူး။တောက်သုံးရည်ကြတော့ဟိုအခုတော့ဟိုဆာရာဆိုပြီးတော့အဖွဲတပွဲရှိတယ်အဲ့ဒီအဖွဲကတောင်းရည်တုံးရည်တုံးလို့လေးရတယ်အဲ့ဒီဟာတောင်းလို့လေးရတယ်အဒီရောကမိသက်ကောင်းနဲ့ပို့ပေးတယ်အဲရေတော့ဒီနေ့တော့အခုရှင်တော့လုံလုံလောက်လောက်ရှိတယ်သူတို့ကတုံးလာပေးဖို့လို့ပြောတယ်တုံးလာပေးရင်တော့ကျွန်တော်မှမေဘာရမလဲဆိုတော့ညောင်လောက်ရှာမရှိသေးဘူ
းရခိုင်ပြည်နယ်မှာလက်ရှိအချိန်ထိစစ်ဘေးဒုက္ခတဲ့9000ကျော်လောက်ဟာလုံခြုံရေးအာမခံချက်မရှိတာကြောင့်နေရပြန်ဖို့ခက်ခဲနေကြပြီးစစ်ဘေးဒုက္ခသည်စခန်းထဲမှာနေထိုင်နေရဆဲဖြစ်ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်တပ်အကြားပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကတိုက်ပွဲတွေရပ်တန့်နေတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကာလအတွင်းမှာပဲမောင်တော့ဘက်မှာ AA အဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်မှာတိုက်ပွဲတွေတကြောပြန်ကြီးထွားလာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြပါတယ်ခင်ဗျာ။